ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စလွှတ်တော်ကနေဆုံးဖြတ်ချက်ချနိုင်မှုအရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဆုံးဖြတ်ချက်မူကြမ်းထွက်ပေါ်လာရေးဗြိတိန်ပြည်သူတွေသူ့ဘက်ကနေပြီးတော့ရက်တီပေးကြဖို့အနေနဲ့ကပဲတက်တွန်းလိုက်ပါတယ်ခွဲထွက်ရေးသဘောတူညီချက်ရဖို့ကမ်းလှမ်းချက်ကဗြိတိန်ကိုလက်အောက်ခံနိုင်ငံတစ်ခုဖြစ်ပြောင်းလဲသွားစေလိမ့်မယ်ဆိုပြီးတော့သူ့ရဲ့ပါတီတင်းကပဲဝေဖန်မှုတွေရှိနေတာပါEU ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်လို့ကြောင်းလူမှုဆန္ဒခိုင်မှုလုပ်ခဲ့တာနည်းနည်းကြော်ကြာလာခဲ့ပါပြီ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါဇင်ဝက်လောက်ရှိတဲ့ဝင်ကြီးတွေလည်းယာလူကနေပြီးတော့နှုတ်ထွက်သွားခဲ့ကြပါပြီ။ဗြိတိန်အောက်လွှတ်တော်အတွင်းမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးအငြင်းပွားနေကြတာပါ။ဒုတိယကမ္ဘာစစ်အစပိုင်းကာလမှာတုန်းကဗြိတိန်ဝင်ကြီးချုပ်ချိမ်ဘာလိန်လွှတ်တော်ကနေပြီးတော့ထွက်သွားတဲ့အဖြစ်အပျက်လိုမျိုးဖိအားပေးမှုမျိုးတွေဝင်ကြီးချုပ်ထရီဆာမေအခုရင်ဆိုင်နေရတာပါ။ဒါပေမဲ့လည်းဝင်ကြီးချုပ်မေကတော့ခွဲထွက်ရေးသဘောတူညီချက်ကိုရရှိရေးဆက်ပြီးတော့ခုခံနေတော့မှာပဲ။